စစ်ပွဲတွေအတွင်းပိတ်မိနေတဲ့ kitchen စစ်ပေးဆောင်ပြည်သူတွေကိုအရေးပေါ်ကူညီကယ်ဆယ်ပေးဖို့လူထုရဲ့ဘေးကင်းလုံခြုံမှုနဲ့ဒေသတွင်းတည်ငြိမ်မှုရှိအောင်အမြန်ဆုံးဆောင်ရွက်ပေးဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတကိုလည်းစစ်ပြေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကစာပေးဖို့တောင်းဆိုထားပါတယ်။မွေးကင်းစာကလေးငယ်တွေပါဝင်ကိုဝန်ဆောင်မိခင်တွေတက်ကြီးရွယ်အိုတွေနဲ့နာမကျန်းဖြစ်နေတဲ့လူနာတွေပါပါဝင်နေထောင်နဲ့ချီတဲ့ပြည်သူတွေဟာအခုချိန်ထိတောတောင်ထဲမှာပုံအောင်နေရတဲ့အခြေအနေကိုရှိနေပြီးတော့အရောက်သွားကဲထုတ်ပေးနိုင်ဖို့လူသားချင်းစာနာမှုအကူအညီပေးနိုင်ဖို့ကိုလည်းညှိနှိုင်းကြိုးစားနေတဲ့အနေအထားဖြစ်နေပါဗျ။မက်ဆူမွန်ကစူးစီးတင်ဆက်ထားပါဗျ
။ဟုတ်ပါတယ်။ကချင်ပြည်နယ်လိုင်ဇာဖားကန့်တနိုင်းနမတီကာမိုင်းမိုးကောင်းနဲ့အင်ဂျန်ရန်စားတဲ့ဒေသတွေမှာအစိုးရစစ်တပ်နဲ့ကချင်လူမျိုးရေးတပ် KIA တို့ကြားပြီးခဲ့တဲ့ဧပြီလဆန်းကနေစလို့တကြောပြန်စီးရဲတင်မာမှုတွေဖြစ်ခဲ့တဲ့အတွက်ထောင်ချီတဲ့ဒေသခံပြည်သူတွေဟာအသက်ဘေးကနေလွတ်အောင်ထွက်ပြေးတင်းချောင်းနေကြရပြီးတက်မတော်နဲ့အာဏာပိုင်တွေဘက်ကဒေသတွင်းလုံခြုံရေးအကြောင်းပြအသွာလာတွေကန့်သက်လိုက်တဲ့အတွက်တောတောင်တွေထဲမှာဒုက္ခသည်တွေပိတ်မိနေကြပါတယ်။ဒီလိုမျိုးပိတ်မိနေတဲ့ဒုက္ခသည်တွေအ мян ဆုံးအရေးပေါ်တော့ရောက်ကူညီကယ်ဆယ်ပေးနိုင်ရေးလူထုကိုမျက်နှာမူပြီးတော့အလေးထားဆောင်ရွက်ပေးဖို့နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုတောင်းဆိုပါတယ်လို့ဒုက္ခသည်တွေကိုတော့ရောက်ကယ်တင်ကူညီပေးနေတဲ့ကချင်နေချင်းခရိုင်အဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကပြောပါတယ်
။ကျွန်တော်တော့ကချင်လူထုရဲ့အားလုံးကိုသာပြောချင်ပါတယ်။အဓိကတော့ကျွန်တော်တို့ဒီလိုခက်ခဲနေတဲ့အချိန်မှာဒီဒီချုပ်တဲ့ကနေရပ်ပြီးဒီမှာဟိုမမမမရပ်ပြီးဒီမှာလေ။ဒါကြောင့်လဲဆိုတော့ဒီတကယ်လူထုတွေကဒီစစ်ပွဲတံကိုရှောင်နေတဲ့လူတွေပါ။ဆိုတော့ဒီလိုအခုမှလိုင်လောင်းခုလိုပဲမှာလဲဒီလိုစစ်တပ်ကဒါကိုမလုပ်ဘူးဆိုတာတွေတော့ဒီမှာအောင်လို့မှာလဲဟိုတနေ့ကကိုထွက်ကမပြီးဘူး။အောင်လို့မှာပဲနေရမယ်ဆိုတဲ့ဒီချုပ်ချယ်မှုတွေဒါကတော့ကိုယ်တော်တခက်တခံလို့မရတဲ့ကြောင့်လို့အတိုင်ပင်ခံတဲ့နိုင်ငံတော်သမ္မတကြီးကိုလူချင်းရဲ့တောင်းဆိုချက်ရလူချင်းရဲ့လုံခြုံမှုကိုဖြည့်ဆည်းပေးဖို့ကျွန်တော်တို့ဒီအလေးနဲ့ဘောအလုံးမျိုးတောင်းဆိုချင်ပါတယ်
အခုချိန်ထီကိုတောတောင်နေတဲ့မှာမွေးကင်းစားကလေးငယ်တွေကိုဝင်ဆောင်မိခင်တွေနဲ့တကြီးရွယ်အိုတွေနာမကျန်းဖြစ်သူတွေပါပါဝင်တဲ့ထောင်ချီတဲ့ဒုက္ခသည်တွေပိတ်မိနေကြတဲ့အနေအထားကိုတော့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့အဖွဲ့ပေါင်း6ဘွဲကစုဖွဲ့ထားတဲ့ပူပေါင်းလုပ်ငန်းစဉ်အဖွဲ့ရဲ့အတွင်းရေးမှူးဦးကမ်ရှောအောင်ကပြောပြပါတယ်
သူကတနိုင်းဒေတာမှာဆိုရင်တော့ဒီပိတ်မိနေတဲ့ဒုက္ခသည်၂000ဝန်းကျင်ကစက်တင်ဘာဆက်ရှိနေတော့ကျွန်တော်အနေနဲ့အဲ့ဒီလူတွေအတွက်စိုးရင်ကူပါနေတဲ့အနေအထားမှာရှိနေတာဖြစ်ပါတယ်။အရေးကြီးဆုံးလိုအပ်ချက်ကြတော့အခုဒီပိတ်မိနေတဲ့လူတွေအတွက်အရေးပေါ်အကူအညီလုပ်ငန်းစဉ်တွေသူတို့စီအရောက်သွားပြီးမှကေထုတ်တဲ့ကိစ္စသူတို့အရေးပေါ်အကူအညီပေးတဲ့ကိစ္စတွေဟာအရန်အရေးကြီးနေတဲ့အချိန်ကာလဖြစ်ပါတယ်။နောက်ဆုံးအခြေအနေအရဆိုရင်အခုကျွန်တော်တို့ဒီလက်တလောရောက်လာတဲ့စပေးချောင်းပြည်သူအသစ်တွေပေါ့နော်ဒါတွေကိုကျွန်တော်တို့ဟိုပူပေါင်းလုပ်ငန်းစဉ်အနေနဲ့ဒီအသင်းတော်လူကြီးတွေနဲ့အလုံးပူပေါင်းပြီးမှကျွန်တော်သက်ဆိုင်ရာစခန်းတွေဖွင့်လက်ပြီးအဒီမှာအပတ်နိုင်ဆုံးတော့ကျွန်တော်အခုညီပေးနေတဲ့အပိုင်းတွေတော့ရှိတာဖြစ်ပါတယ်အခုတချို့တော့ကျွန်တော်ဟိုစက်တင်ဘာလန်ခီမာလာနေတဲ့လူတွေရှိနေတယ်လို့သူတို့စီအရောက်သွားပြီးမှကေထုတ်တဲ့ကိစ္စသူတို့အရေးပေါ်အခုညီပေးတဲ့ကိစ္စဒီဟာအရန်အရေးကြီးနေတဲ့အချိန်ကာလဖြစ်ပါတယ
်လောလောဆယ်မှာတော့ကချင်မျိုးမိမျိုးဖားတွေအရက်ဖက်အဖွဲ့အစည်းတွေဘာသာရေးအသင်းဖွဲ့တွေနဲ့စေတနာရှင်လူငယ်တွေကဒုက္ခသည်တွေစီကိုအရောက်သွားပြီးတော့ကူညီကယ်ဆယ်ပေးနိုင်ရေးကြိုးစားနေကြတယ်လို့ဒေါက်တာကလမ်ဆမ်ဆောင်ကပြောပြပါတယ
်ရာသီရသားတွေဆက်ပြီးတိတ်ချောင်နေတဲ့လူတွေကိုသူတို့ရဲ့လုံခြုံမှုရှိတဲ့နေရာမှာသူတို့ရောက်ချင်တဲ့နေရာမှာရုပ်ကိစ္စတော့ဒါကျွန်တော်တို့အတင်းတော်တွေရဲ့အဓိကတာဝန်လို့ကျွန်တော်တို့အဲ့လိုဟိုရည်ချက်နဲ့လုပ်နေကြတာဖြစ်ပါတယ်အထူးသဖြင့်တော့ဒီတောင်ခူတက်မှာသိဆိုနေတဲ့ IDD ဟောပေါ့ဒီရာဒီရသားတွေကိုခေါ်ထုတ်ဖို့ကတော့အဓိကပေါ့နောက်မှာအခုဒီမိမိုင်တက်ကပြလာတဲ့ကလေးတွေအသက်ကြီးတဲ့လူတွေကဟိုများတော့သူတို့အတွက်လည်းကျွန်တော်တို့အခုဒီနေရာတိုင်းချင်းကိစ္စတွေစာရေးတော်ကိစ္စတွေတော့ဒီ IDD ကော်မတီပေါ့ဒီကြောင့်လက်ချက်တွေခလောက်ဆိုရင်ကွန်ပီထိုင်ပြီးသူတို့ကိုဒီနေရာချထားပြီးမှစိုက်တုပ်ရေးကိုကျွန်တော်တို့ဟိုဟာစီစဉ်ဖို့လုပ်နေပါတယ်ဒီချစ်ခုတက်ပါလဲနည်းနည်းအစီအစဉ်ကတော့လုပ်ရအောင်မယ်အဲ့ဒါကလည်းထပ်ပြလာတဲ့လူရှိနေတယ်ခုတော့ကျွန်တော်တို့ခုအပြည့်ရတော့နေရာ၃နေရာကပေါ့ဒီအောင်တက်ကလူတွေလဲ600နီးပါးလောက်ကကျွန်တော်တို့တော့ဆဲမှာသူတို့တင်းချောင်းနဲ့သူတို့တွားနေကြတယ်ဆိုတော့သူတို့ကလည်းကျွန်တော်တို့ ခေါ်ဖို့ဖြစ်စေပါပဲ
။မနေ့ဧပြီလ30ရက်နေ့ကတော့ကချင်ပြည်နယ်မြကြီးနားမြို့မှာထောင်ချီတဲ့ကချင်ပြည်သူလူထုလမ်းမတွေပေါ်ထွက်လာပြီးတော့ဒုက္ခရောက်နေတဲ့ကချင်စစ်ဘေးရှောင်ပြည်သူတွေကိုအစိုးရအနေနဲ့လစ်လျူရှုမထားဖို့နဲ့ပိတ်မိနေတဲ့သူတွေကိုအမြန်ဆုံးကယ်တင်ကယ်ထုတ်ပေးဖို့ငြင်းငြင်းစွာချီတက်ဆန္ဒပြခဲ့ကြသလိုကချင်လူငယ်တွေဘက်ကလည်းတပိတ်စခန်းတွေဖွင့်လှစ်ပြီးတော့တောင်းဆိုချက်တွေကိုဆက်ပြီးတော့တောင်းဆိုသွားကြမယ်လို့ကချင်စစ်ဘေးရှောင်ပြည်သူတွေအရေးဆောင်ရွက်နေသူတွေကပြောပါရရှင်
။မန်စီမွန်တင်ဆက်ပေးထားတာဖြစ်ပါတယ်။